အဖွဲ့ဝင်22နိုင်ငံနဲ့ဆွေးနွေးဖက်နိုင်ငံ6နိုင်ငံပါဝင်တဲ့ IORA အိန္ဒိယသမုတ်တရဒေသရင်းနိုင်ငံများအဖွဲ့မှအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံရဲ့ရှောက်ထားချက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပါတယ်။နိုဝင်ဘာ5ရက်ကနေ6ရက်မှာ UAE Arab Sabah မြန်မာပြည်တော်စုအဘူဒါဘိုင်းမှာကျင်းပတဲ့ IORA ကောင်စီရဲ့ CSO အကြီးအကဲအရာရှိများရဲ့21ကြိမ်မြောက်စီဝေးမှာမြန်မာကအဖွဲ့ဝင်ဖြစ်တဲ့ဒုတိယအကြိမ်ထပ်မံလျှောက်ထားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကရွန်ဂျာရီဌာနပြန်ရေးအတွက်ပူးပေါင်းဆောင်ရွက်မှုမရှိဘဲ IORA နောက်ဆုံးဆွေးနွေးပွဲကျင်းပခြင်းကစပြီးခုချိန်ထိဘာမှပြောင်းလဲမှုမရှိသေးဘူးလို့ပြောပြီးမြန်မာနိုင်ငံရဲ့အဖွဲ့နဲ့ဝင်ဖြစ်တဲ့ထပ်မံလျှောက်ထားချက်ကိုပြင်းပြင်းထန်ထန်ဘင်္ဂလားဒေ့ရှ်ကကန့်ကွက်လိုက်တာပါ။IORA ပြည်ညင်းစာရန်စာပိုက်နှစ်ခန်းငယ်အရပြဿနာအလုံးအတွက်တင်ကြီးတညွတ်ထဲဆုံးဖြတ်ရမယ်ဥပဒေချမှတ်ထားတာဖြစ်ပြီးအခုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ကန့်ကွက်မှုကြောင့်မြန်မာကိုအဖို့ဝင်ဖြစ်တဲ့လက်ခံမှုညှင်းဆိုတာဖြစ်ပါတယ်။19ချိန်မြောက် IORA ကောင်စီဝန်ကြီးများအဆင့်ဆွေးနွေးပွဲကိုလည်းချက်တပြေးနေမှာပဲကျင်းပမှာဖြစ်ပြီးဒီဆွေးနွေးပွဲမှာအလှည့်ကျဒုသဘာပတိဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတရားဝင်လွှတ်ပြောင်းပေးရမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်က2019အောက်တိုဘာကနေ2021အောက်တိုဘာထိဒီတာဝန်ကိုထမ်းဆောင်ရမှာပါ။ဒီနှစ်နှစ်သက်တမ်းအတွက် IORA ရဲ့အလှည့်ကျဥက္ကဋ္ဌဖြစ် UAE ကိုတရားဥပဒေဝင်လွှဲပြောင်းပေးမှလည်းဖြစ်ပါတယ်။